မစ္စတာပေါ်ကိုဘလန်ဟာကနေဒါနိုင်ငံအော်တဝါမြို့မှာအခြေစိုက်တဲ့ The Canadian Friends of Burma CFOB အဖွဲ့ကို1992ခုနှစ်ကပူးတွဲတည်ထောင်ခဲ့သူဖြစ်ပါတယ်။သူဟာရှေ့နေတူဦးလည်းဖြစ်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်ဒီဇိုင်းမမတ်ဆောင်ရွက်နေသူပါ။ဒီလိုဘဝတသက်တာလုံးမြန်မာနိုင်ငံအကျိုးအတွက်ဆောင်ရွက်နေသူဖြစ်တဲ့အတွက် The Order of Canada ကနေဒါနိုင်ငံကအမြင့်ဆုံးနိုင်ငံသားစုဟာသူနဲ့ထိုက်တန်ပါလေလို့ CFOB အဖွဲ့ကအမှုဆောင်ဒါရိုက်တာတူဖြစ်သူဦးတမောင်ထူးကပြောပါတယ်
အပေါ်ကဘလင်ကဒီရန်ဆန်ဆိုဘာမှာစပြီးတော့ဖွဲ့တဲ့အချိန်ပေါ့နော်။ကွန်ကရစ်နဲ့ပေါင်း20လောက်ကနေစပြီးတော့အခုချိန်ကြီးပေါ့နော်။နိုင်တဲ့အပိုင်းညာနေပြီးတော့ဟိုလှုပ်ဆောင်နေတဲ့ကနေဒီယန်တယောက်ဖြစ်ပါတယ်။အခုလိုမျိုးဒီနိုင်ငံကနေပြီးတော့ The Order of Canada ကိုပေါ့နော်။သူ့ကိုချီးမြှင့်ခံရတဲ့အတွက်ကျွန်တော်တို့လည်းအမှန်တမ်းမှလည်းအားရကျေနပ်မိပါတယ်။ဂုဏ်လေးဂုဏ်ယူပါတယ်
။ကနေဒါအစိုးရဟာမြန်မာနိုင်ငံဆိုင်ရာမူဝါဒတွေချမှတ်တဲ့အခါမြန်မာနိုင်ငံနဲ့ဆက်နွယ်တဲ့လူမှုအဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးပြီးမှမူဝါဒချမှတ်လေးရှိပါတယ်။CFOB အဖွဲ့ဟာလည်းမူဝါဒရေးရာကိစ္စတွေမှာအမြဲတမ်းလိုခေါ်ယူဆွေးနွေးခံရတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ချမှတ်တဲ့ပိတ်ဆို့အရေးယူမှုတွေထဲမှာကနေဒါကချမှတ်တဲ့ပိတ်ဆို့အရေးယူမှုဟာအပြင်းထန်ဆုံးဖြစ်တယ်လို့လည်းလေ့လာသူတွေကပြောကြပါတယ်။အဲဒီလိုကနေဒါအစိုးရမူဝါဒရေးရာတွေမှာနေမှာပဲရှင်းနေဖြစ်တဲ့လျောက်မစ္စတာပေါ်ကိုဘလန်ဟာအကြောင်းမျိုးစုံနဲ့ကနေဒါနိုင်ငံကိုရောက်ရှိလာကြတဲ့မြန်မာနိုင်ငံသားတွေရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စတွေတရားရုံးကိစ္စတွေအပါအဝင်လူ့အခွင့်အရေးချိုးဖောက်ခံရမှုကိစ္စတွေကိုလည်းယနေ့အချိန်အထိကြိုးပမ်းပေးနေသူလို့ဆိုပါတယ်
။သူကတော်ရန်တီမျိုးမှနေပါလေ။တော်ရန်တူကတော့ကျွန်တော်တို့ဒီကနေဒါမှာဆိုရင်မှလူမျိုးတွေကျွန်တော်တို့မြန်မာပြည်အတိုင်းလာတွေအများစုပေါ့နော်။ဒီထိုင်နေမျိုးလို့ပြောရင်မမားပါဘူး။ဆိုအဲ့ဒီမှာမြန်မာပြည်ရေလှှရှားနေတဲ့ဒီလူပုဂ္ဂိုလ်တွေနဲ့အများတစ်စီပေါ့နော်။သူကနေပြီးတော့သူအားတဲ့အချိန်တိုင်းမှာပူပေါင်းပေါင်းဝင်ပြီးလှုပ်တာလည်းအများကြီးရှိပါတယ်။ကြံပေးမှုတွေလည်းအများကြီးလှုပ်တာရှိပါတယ်။အဲ့ဒီရှင်ထဲမှာပဲဒီမြန်မာပြည်ရဲ့လူမျိုးတွေအခက်ခဲတွေပေါ့နော်။ဒီဥပဒေပိုင်းနဲ့ဆိုင်တဲ့အခက်ခဲတွေပေါ့နော်။အဲ့ဒီမျိုးအပိုင်းတွေမှာ immigration နဲ့ပတ်သက်တဲ့ဒီလူမှုကြီးကြေးနဲ့အပိုင်းတွေပတ်သက်တဲ့အပိုင်းတွေမှာလည်းအများကြီးကူညီမှုတွေတော့ကျွန်တော်တို့အတိအပြုနေပါတယ
်သူဟာမြန်မာနိုင်ငံကိုအချိန်ပေါင်းများစွာလာရောက်လည်ပတ်ခဲ့ပြီပဲဒီနှစ်အစောပိုင်းဖေဖော်ဝါရီလအတွင်းမှာထပ်မံကြိုးစားခဲ့ရမှာတော့ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံခဲ့ရပါတယ်သူ့ရဲ့တငယ်ချင်းရှေ့နေတချို့ကတော့မြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးဒေါအောင်ဆန်းစုကြည်နဲ့ပါခိတ္တတွေ့ခွင့်ရခဲ့ပါတယ်ဒါပေမဲ့သူတို့လည်းဗီဇာတက်တက်မပြည့်ခင်မှာပဲရန်ကုန်ကနေပြန်လည်မောင်းထုတ်ခြင်းခံခဲ့ရတယ်လို့ဆိုပါတယ်မြန်မာနိုင်ငံအစိုးရအသစ်ကပြည်ပမှာရောက်ရှိနေသူတွေကိုတော့ပြန်ခေါ်နေပြီဖြစ်တဲ့အတွက် Mr. Paul Copeland နေနဲ့မြန်မာနိုင်ငံကိုသွားရောက်လည်ပတ်ဖို့ကြိုးစားဦးမလားလို့မေးကြည့်တဲ့အခါအခုလိုဖြစ်ပါတယ
် political prisoners people would feel a lot different about their willingness to actually move forward I certainly would try to three of my
ဟုတ်ပါတယ်မြန်မာနိုင်ငံမှာပြောင်းလဲမှုတချို့ဖြစ်နေပြီလို့ကြားသိရပါတယ်ဒါပေမဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မပေးသေးသေး၍အခုဖြစ်နေတဲ့ပြောင်းလဲမှုတွေဟာတန်တရားတွေနဲ့ပြည့်နှက်နေပါပါမိမိအနေနဲ့ကတော့မြန်မာနိုင်ငံကိုလာရောက်လည်ပတ်ဖို့ကြိုးပမ်းဦးမှာဖြစ်ပြီးဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ခွင့်ရဖို့ကြိုးစားဦးမှာပါလို့မစ္စတာပေါ်ကိုဘလန်က RFA ကိုရှင်းပြခဲ့ပါတယ်ခင်ဗျာ